ကိုဗစ်ကာယောဂါစတင်ဖြစ်ပွားခြင်းကစသောအခက်ကြုံနေရပြည်ပရောက်မြန်မာရွှေပြောင်းလူသားတွေဟာအခုနောက်ဆုံးမြန်မာနိုင်ငံမှာယောဂါကူးစက်မှုကြီးတိုးလာရေးရိုက်ခတ်မှုတံမှာခံစားနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကာယောဂါကြုံနေရတဲ့အချိန်ကစသောတွာလာလှုပ်ရှားမှုကြီးကန့်သက်ထားတာကြောင့်ပြည်ပရောက်မြန်မာရွှေပြောင်းလူသားတွေအခက်ကြုံနေရတဲ့အချိန်မှာပဲအခုနောက်ထပ်မြန်မာနိုင်ငံမှာကူးစက်မှုကြီးမြင့်တက်လာတာကြောင့်နောက်ဆက်တွဲပြဿနာတွေနဲ့ပါရင်ဆိုင်နေကြရတာပါ။တန်းတဲ့ချီရဲ့မြန်မာနိုင်ငံသားတွေအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံမှာဆိုရင်လည်းကွန်ထရိုးလုပ်ငန်းတွေရပ်ဆိုင်ထားတာကြောင့်ရွှေပြောင်းအလုပ်သမားဆိုင်ရာမူဝါဒတွေမှာလည်းအပြောင်းအလဲတွေရှိနေပါတယ်။ထိုင်းနိုင်ငံကအင်းကြီးချင်းမြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကအလုပ်သမားတွေကိုနေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်တက်တန်းတိုးပေးဖို့ဩဂုတ်လ၄ရက်နေ့ကပဲကြေညာထားပေမယ့်နှစ်နိုင်ငံသဘောတူညီချက်နဲ့အလုပ်လုပ်ခွင့်ပြုမဲ့မြန်မာအလုပ်သမားတွေကိုတော့လက်ခံဖို့အစီအစဉ်ဆိုင်းငံ့ထားရလို့လဲဗန်ကောက်မြို့မြန်မာတန်ရုံကအလုပ်သမားတန်ရရာရှိဥမျိုးမြင့်နိုင်ကပြောပါတယ်။
အခုလည်းဆိုတဲ့အခါကျတော့ကျွန်တော်တို့ဒီကိုဗစ်ဆိုင်ရာဆက်သမှု82နာရီကိစ္စတွေရှိတယ်။အဲဒေါ်လာတစ်သိန်းနဲ့အာမခံခြင်းနဲ့ပတ်သက်တဲ့ဟာရှိတယ်။နောက်တခြားဟိုခီးသွားရာဇဝင်ထောက်ခံချက်ရှိတယ်။ဒီဘက်ကထိုင်းဝန်ကြီးချုပ်ဦးဆောင်တဲ့ကိုဗစ်ကော်မတီကိုတင်ပြပြီးတော့ထိုင်းတိုင်ရုံကနေတွားလျှောက်တဲ့ကိစ္စလေးတွေရှိတယ်။အဲအဲ့ဒါနဲ့ပတ်သက်ပြီးတဲ့အခါကျတော့ဟိုဒီဘက်ကတော့လက်ခံနိုင်ခြင်းလည်းမရှိသေးပါဘူးခင်ဗျ။ဟုတ
်။လက်တလုံးယောဂါကူးစက်မှုကြီးမြင့်တက်နေတဲ့မြန်မာနိုင်ငံကအလုပ်သမားတွေကိုထိုင်းနိုင်ငံကလက်မခံသေးပေမဲ့ထိုင်းနိုင်ငံထဲမှာရှိနေတဲ့သူတွေကိုတော့အလုပ်ကင်ခွင့်လန်းတွေအတွက်လမ်းဖွင့်ပေးဖို့စီစဉ်နေရလို့လဲထိုင်းနိုင်ငံအခြေစိုက်အလုပ်သမားကူညီစောင့်ရှောက်ရေးကော်မတီ AAC အမှုဆောင်ဒါရိုက်တာဦးခိုင်ကြီးကပြောပါတယ်
။တရားမဝင်အလုပ်သမားတွေကိုကုန်ကတရားဝင်အောင်ထိုင်းဆိုးကလုပ်ပေးမယ်။နောက်ပြီးတော့ဒီသူတွေကိုပြပကိုထွက်သွားမှသူတို့အရန်ကြောက်တာပေါ့နော်။တချို့ဆက်ယုံနေဆိုရင်အလုပ်သမားတော့မရှိတဲ့ဘဝကိုရောက်ကုန်တာပေါ့။အဲ့တော့ဒီထိုင်းဆိုးရမူဝါဒကတော့ဒီ COVID-19 ကာလမှာအလုပ်သမားတွေအရန်ရှားပါးသွားတော့သူတို့ကဒီမှာရှိတဲ့အလုပ်သမားတွေကိုဖမ်းတာဖိတာတွေကိုအကုန်လုံးဖြေလျှော့ပြီးတော့စိုက်တဲ့အလုပ်ရုံကိုဝင်လို့ဆိုပြီးတော့မူဝါဒတစ်ခုကိုချမှတ်ထားတယ်ခုလောလောဆယ်သူ့နိုင်ငံထဲမှာရှိတဲ့အလုပ်သမားတွေပေါ့ကျွန်တော်တို့တိုင်းမှာရှိတဲ့အလုပ်သမားတွေတော့တော်တော်လေးကိုအခွင့်အရေးရပါတာပေါ့နော
်ကာယောဂါကြောင့်ဤပီလာနောက်ပိုင်းထိုင်းကနေမြန်မာနိုင်ငံပြန်လာတဲ့အလုပ်သမားကတသိန်းဝန်းကျင်လောက်ရှိရလို့လဲမြန်မာတန်ရုံအလုပ်သမားတန်ရာရှိကခန့်မှန်းထားပါတယ်ကမန်းကြီးမြန်မာနိုင်ငံသားအလုပ်သမား9သိန်းခွဲလောက်လုပ်လုပ်နေရဲ့မလေးရှားနိုင်ငံမှာလဲမေလဇန်ကစားလို့ဒီလဇန်အထိမြန်မာနိုင်ငံကိုတရားဝင်ပြန်လာရတဲ့သူ2900ကျော်ရှိပြီးနောက်ထပ်စည်းရင်ပေးထားသူလဲ1000ကျော်လောက်ရှိနေပါတယ်မလေးရှားအစိုးရကတော့လုပ်သားလိုအပ်ချက်ရှိနေပေမဲ့လဲကျန်းမာရေးအခြေအနေအရပြည်ပလုပ်သားအထူးသဖြင့်မြန်မာလုပ်သားတွေကိုထပ်ပြီးခေါ်ယူဖို့လက်တော်ဆိုင်းငံ့ထားကြောင်းမလေးရှားမြန်မာတန်ရုံအလုပ်သမားတန်ရာရှိဦးအောင်စုံမင်းက VOA ကိုပြောပါတယ်
မလေးရှားအစိုးရလည်းအဲ့လိုပဲဟိုနိုင်ငံသားအလုပ်သမားတွေလောလောဆယ်ဟိုကိုမတွေ့သေးဘူးဒီဘက်ကတည်ယုံကိုလင်းချပြရမျိုးလည်းမရှိတော့ဘူးဟိုဘက်ကနေလာမဲ့သူတွေကိုလည်းလက်မခံသေးဘူးခုချိန်မှာတော့နိအရင်ပထမဆုံးပို့လိုက်တဲ့အချိန်ဒီမှာကျတော့ကိုဗစ်ကြောင့်အများကြီးပါတယ်အခုနောက်ပိုင်းကျတော့ပါမစ်တွေတက်တန်းကုန်ကြတော့ကလေးတွေကမနေချင်တော့သူကဟိုမြန်မာပြည်ပြန်မယ်ဆိုတဲ့အားမျိုးပဲဟိုတန်ယုံရဲ့အခြေအနေနဲ့ပြန်ရတာပေါ့နော်ဟိုကကိုဗစ်ကြောင့်လည်းပါတာပေါ့
အင်းကြီးချင်းတရုတ်နိုင်ငံကလည်းမြန်မာလုပ်သားကိစ္စကိုမလကုန်ကစပြီးနေဆက်ကုန်သွယ်ရေးကိစ္စကန့်သတ်ပြီးလူဝင်ခွင့်မပေးတော့တာမျိုးနဲ့တင်းတင်းကြပ်ကြပ်ခိုင်တွယ်လာတာပါမကြသေးခင်ကတရုတ်ယူနန်ပြည်နယ်ရွှေလီမြို့ကမြန်မာနှစ်ယောက်မှာကိုဗစ်တွေ့ရှိပြီးရနောက်ပိုင်းမြန်မာနဲ့ထိစပ်နေတဲ့နေဆက်တစ်လျှောက်မှာပြည်နယ်အစိုးရကလုံခြုံရေးကိုပို့ပြီးချထားလိုက်ပါတယ်တမျိုးလုံးကိုလည်းယောဂဆစ်ဆေးပြီးအဲ့ဒီနောက်ပိုင်းဝင်လာရင်မြန်မာနိုင်ငံသားဘယ်သူမှခွင့်မပြုတော့ပါဘူးရွှေလီမြို့ရဲ့လက်ရှိအခြေအနေကိုမြန်မာလုပ်သားစိုင်းကျော်စွာကအခုလိုပြောပြပါတယ
်ရွှေလီမှာလော့ဒ်ဒေါင်းချပြီးမှကြက်မိုက်ထောက်ကကျထဲလောက်ရတယ်အဲ့ဒီနဲ့တိုင်ရတယ်တရားဝင်ထောက်ထားရှိပေမဲ့အဲ့ဒီမတိုင်နိုင်ဖမ်းမယ်ဆိုအဲ့လိုမျိုးပြောတယ်ခင်ဗျာဒီမှာကျရက်ွက်တိုင်းကိုဝင်ဖို့ကတော်တော်ခက်ခဲတယ်ဗျမြန်မာနိုင်ငံသားဖြစ်ရင်တော်တော်ခက်ခဲတယ်ဒီအခုကြီးကျွန်တော်နေတဲ့မြို့ဆိုလို့ရှိရင်မန်စီဗျဒီရွှေလီနားမှာပဲကွန်မန်ဒိုအင်ကြီးဝတ်ထားတဲ့လူတွေပေါ့ဗျာအဲ့အဲ့လူတွေစောက်နေတာဟိုဘက်ထိဒီဘက်ထိကျန်းနေနေတာကုန်ပိတ်ကျွန်တော်ကဟိုဆေးထုတ်တာဆိုတော့အလုပ်ဆိုင်ကဟိုမြို့ပြင်ပုတ်သွားတယ်တချို့ရွာဆိုလုံးဝဝင်မခံနိုင်ရွာရှိတယ်သူကဘယ်လိုအော်လဲဆိုတော့မြန်မာလို့အော်တာမဟုတ်အဲ့နိုင်ငံနဲ့တက်ပြီးအော်တာမြန်သိန်းလို့ပြောတယ်မြန်သိန်းဆိုရင်လုံးဝအဝင်မခံတဲ့အဲ့လိုမျိုးရွာကိုရှိတယ်ခင်ဗျခုနောက်ပိုင်းနေရထိုင်ရတာတော်တော်ဆိုးတယ
်ပြည်ပကအခြေခံလုပ်သားတွေကိုတရုတ်ဆိုးရကအခုထိတရားဝင်ခေါ်ယူတာမျိုးမရှိသေးပေမဲ့မြန်မာတိုင်းရုံးဘက်ကတောင်းဆိုခဲ့လို့မြန်မာနဲ့နှိစက်တဲ့နေဆက်မျိုးတွေမှာယာယီနေထိုင်အလုပ်လုပ်ခွင့်ကိုတစ်နှစ်တစ်သန်းတိုးပေးရမျိုးနေဆက်ဝင်ထွက်ခွင့်ကိုရပ်တိုးပေးရမျိုးတော့ဖြေလျှော့ခဲ့တာပါတရားဝင်အလုပ်သားဆီလွှတ်တဲ့ကိစ္စကိုလည်းမြန်မာအစိုးရအနေနဲ့ချဉ်းကပ်ခဲ့ဘူးကြောင့်ပေချင်းမြို့မြန်မာတန်ရုံကတာမှုကြီးဦးဟန်ဝင်းအောင်က VOA ကိုပြောပါတယ်
ဟိုနှစ်နိုင်ငံပေါ့နော်တရားဝင်အလို့သမားတွေစေတဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဆိုဒီဘက်ကကျွန်တော်တို့နည်းနည်းလေးချင်းကပ်ပြီးစ조사ခဲ့ဦးပါတယ်ဒါမဲ့လည်းဒီတရုတ်ဟိုဘိုးဆိုးရပေါ့နော်သူတို့ရဲ့ဟိုချမှတ်ထားတဲ့ဥပဒေမူဝါဒတွေညာကျွန်တော်ဒီပြပနာနေပြီးအလို့သမားတရားဝင်ခေါ်တာမရှိပါဘူးဆိုပြီးတော့သူတို့ဘက်ကလည်းရောဖြေချထားတာရှိပါတယ်ဒါမဲ့လည်းသူကတော့ဟိုပေါ့နော်ဟိုအလို့သမားဟိုအကုန်လုံးမလာလောက်ရဘူးတော့မဟုတ်ဘူးသူတို့လာလို့ရတယ်သူတို့ရဲ့ဒီဆန်လုံးတတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့အလို့သမားတွေဆိုလာလို့လို့ရပါတယ်ဆိုဒါမဲ့ပွင့်နေပြောရရင်ဆရာကျွန်တော်တို့လုပ်တဲ့ခါဒီအခြေခံလုံသမားတွေကိုတို့တတ်မှတ်ထားတာမဟုတ်ဘူးပေါ့နော်ခုနပြောလို့ဘွေးရလုံလုံဟိုပါပေါ့နော်ကုမ္ပဏီမှာလုပ်တဲ့ခါမျိုးဒါမျိုးတွေတော့တို့ဒီ work permit တို့ပေးတာရှိပါတယ်ဒါပေမဲ့လည်းတေဟုံပြည်နယ်ခွဲတွေပိုင်းမှာကျတော့တို့ကဒီလုံသမားတွေကိုတို့ခွင့်ပြုထားတာရှိပါတယ
်မြန်မာလုံသားအင်အားရဲ့20ရာခိုင်နှုန်းကျော်ကပြပမှာအလုပ်လုပ်နေကြတာပါပြပရောက်မြန်မာလုံသားတွေအိမ်ပြန်ပို့တဲ့ငွေက2019နောက်ပိုင်းမှာတစ်နှစ်ကိုအမေရိကန်ဒေါ်လာ 3.5 ကနေ 10 ဘီလီယံထိရှိရလို့ILO ရဲ့စစ်တမ်းတစ်ခုမှာဖော်ပြထားပြီးဒါကမြန်မာတနိုင်ငံလုံးပြပပို့ကုန်ဝင်ငွေအားလုံးရဲ့6ဝက်လောက်ရှိနေရပါဒေါ်လာဘီလီယံနဲ့ချီဝင်ငွေကျသွားလို့မြန်မာပြည်တွင်းမှာကြက်တဲမှုတွေရှိနေကြောင်း ILO နဲ့ပူးပေါင်းလုပ်ကိုင်နေတဲ့ကော့တောင်းမြို့ကရွှေပြောင်းအလုပ်သမားပညာရေးစင်တာ MEC တောင်ဝန်ခံဦးမိုးဝေက VOA ကိုပြောပါတယ်ထိုင်းမလေးရှားတရုတ်အိန္ဒိယစင်ကာပူ UAE ကိုရီးယားဒီနိုင်ငံတွေမှာတရားဝင်ရောတရားမဝင်အလုပ်လုပ်နေတဲ့မြန်မာအများစုဟာအလုပ်လက်မဲ့ဖြစ်လာကြလို့တချို့ကလည်းအစိုးရအစီအစဉ်နဲ့အလုံးရင်းလိုက်နေရပြန်နေစေဖြစ်ပြီးမြန်မာအစိုးရကတော့ပြည်တွင်းစက်ရုံတွေအလုပ်ပြန်လဲပတ်ဖို့နဲ့ပြည်ပပြန်မြန်မာတွေအလုပ်ရရှိဖို့ပါစဉ်းစားနေရကြောင်းမကြသေးခင်ကထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေတင်ပြပို့တာဖြစ်ပါတယ်